လောက်ကင်ဒေတာမှာထုတ်ပြန်ထားတဲ့အရေးပေါ်အခြေအနေကိုနောက်ထပ်သက်တမ်း3လထပ်တိုးဖို့အတွက်ဒီကနေ့ကျင်းပတဲ့ပြည်အောင်စုလွှတ်တော်မှာကာကွယ်ရေးဝန်ကြီးဌာနကတင်ပြခဲ့ပြီးဂျာကိုမနက်ဖြန်ကျင်းပမယ့်ပြည်အောင်စုလွှတ်တော်အတွင်းမှာဆွေးနွေးကြမယ်လို့ NLD ပါတီရဲ့လွှတ်တော်ကိုယ်စားလှယ်ထောဆန္နာမင်းကပြောပါတယ
်။ဥပဒေကဲ့သို့အာမတီတော်အမိတ်တင့်မြင့်ဆောင်2015ခုနှစ်ကနေပြီးတော့အရေးပေါ်ကြေညာအပေါ်မှာရက်ပေါင်း90ဆက်လက်အတိဖြစ်ရေးဆိုပြီးတော့ရှမ်းပြည်နယ်ကိုကန့်ဒေသအတွက်ကိုကျွန်တော်တို့လာတောင်းပါတယ်ဒီဗိုလ်မှူးကြီးစောမြင့်ဦးကိုဆက်လက်ပိုင်ဝင်ပေးဖို့ပေါ့လက်စားကွေးဝင်းကြီးကနေပြီးတော့ပြောင်စုလွှတ်တော်မှနောက်ထပ်ရက်ပေါင်း90အတိပြုကြာတန်းပေးပါရန်ဆိုပြီးတော့ကျွန်တော်တို့လာခွင့်တောင်းပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ပြောင်စုလွှတ်တော်နာသာကြီးကနေပြီးတော့ဒီကိစ္စပေါ်မှာတွေ့နေမဲ့လွှတ်တော်ကိုယ်စားလှယ်ရှိလားတွေ့နေမဲ့လွှတ်တော်ကိုယ်စားလှယ်ရှိရင်မနေ့ပြန်မှာတွေ့နေပါမယ
်ရှမ်းပြည်နယ်မြောက်ပိုင်းကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာအစိုးရနဲ့ကိုကန့်ဖွဲ့တွေကြားပြီးခဲ့တဲ့ဖေဖော်ဝါရီလဆန်းနေ့ကတိုက်ပွဲတွေဖြစ်ပွားနေကြတာဖြစ်ပြီးဒီတိုက်ပွဲတွေကြောင့်သမရဦးသိန်းစင်ကစစ်အုပ်ချုပ်ရေးအမိန့်3လထုတ်ပြန်ခဲ့တာဖြစ်ပါတယ်။အခုအချိန်ထိလည်းအစိုးရနဲ့ဒီကိုကန့်ဖွဲ့တွေကြားမှာတိုက်ပွဲတွေကရှိနေပါသေးတယ်။အခုလက်ရှိဖြစ်နေတဲ့တိုက်ပွဲအခြေအနေတွေအပေါ်မှာတော့လွှတ်တော်ကိုယ်စားလှယ်ဒေါ်ဆန္ဒမင်းရဲ့အမြင်က
သမရလက်ရှိပြောင်းစုလွှတ်တော်မှာပြောပြထားတာကဒီဥပုံကြားရှင်ကဒီကိုကန့်ဒေတာကိုသူတို့ကသိမ့်ပိုက်ဖို့အတွက်နဲ့သူတို့ရဲ့ဒေတာကိုခွဲထည့်ရေးတဲ့တောင်းဆိုနေရဖြစ်တဲ့အတွက်ကျမတို့အနေနဲ့တော့ဥပုံကြားရှင်ရဲ့တောင်းဆိုချက်တွေကိုကျမတို့သဘောမတူပါဘူးလဲလဲလက်မခံပါဘူးအဲ့ဒါကြောင့်မို့ကျမတို့ကတော့ငြင်းငြင်းရေးကိုတော့ဖြစ်စေချင်ပါတယ်ဒါပေမဲ့အခုဒီဥပုံကြားရှင်တို့တိုက်နေတဲ့ကိုကန့်ဒေတာကတိုက်နေတဲ့ကိစ္စကတော့ကျမတို့အနေနဲ့စာလိုက်တက်မတော်ကနေပြီးတော့ဒီကိုတိုင်းပြည်ကိုကာကွယ်ဆောက်ရှောက်နေတယ်လို့ကျမတို့အနေနဲ့အခုသတ်မှတ်ပါတယ
် NLD ပါတီရဲ့လွှတ်တော်ကိုယ်စားလှယ်ဒေါ်ဆန္ဒမင်းပါရှင်အစိုးရကအခုဆိုရင်ကိုကန့်အဖွဲ့ TNL အဖွဲ့နဲ့ရခိုင် AA အဖွဲ့တွေကိုအတိအမှတ်မပြုဘူးလို့ပြောနေပါတယ်။ဒါပေမဲ့တိုင်းရင်းသားအားလုံးပါဝင်နိုင်တဲ့အပြည့်အဝငြိမ်းချမ်းရေးဖြစ်ဖို့အတွက်ဒီအဖွဲ့တွေလည်းပါဝင်သင့်တယ်ဆိုတဲ့အမြင်ကိုတော့ Share SNLD ပါတီရဲ့လွှတ်တော်ကိုယ်စားလှယ်ဦးဆိုင်မောင်တင်ကပြောပါတယ်။
ရှင်းမြောက်ဆိုပြည်လည်စေခြင်းနဲ့ကိုတိုင်းသားချင်းပဲလေကျွန်တော်ဒီဟိုကာကွယ်ရေးဝန်ကြီးဌာနအပါနိုင်ငံတော်အစိုးရကလည်းစိတ်ရှည်ရှည်ထားပြီးတော့ဘလိုပဲဖြစ်ဖြစ်ကိုတိုင်းသားတွေပဲညှိနှိုင်းဆွေးနွေးဖို့တော့ကျွန်တော်တော့လိုလားတယ်တချို့လည်းပြောကြတာပေါ့အခုဟိုပေါ့ဥပိုလ်ကြားရှင်တို့ TNL လေဒီဖွဲ့တွေရခိုင်တွေကိုနော်ဒါငြိမ်းချမ်းရေးလာမဆွေးနွေးလို့ဆိုရှင်အပြုတ်တိုက်မယ်ဘာညာအဲ့လိုခေါ်ရဟာလာတွေအချိန်မှပြောနေတဲ့စကားတွေရှိတယ်ဒါဘလိုပဲဖြစ်မှာနှစ်ပေါင်း50 60ကျွန်တော်တိုက်လာခဲ့ကြီးကြပြီတိုင်းလောက်ဆက်ကြပြီဘသူကိုမနိုင်အမှန်တမ်းပြီးတော့ပြည်သူတွေပဲနာတာအဲ့လိုအဖြစ်မျိုးကိုမရောက်စေချင်ဘူ
းတက်ခိုင်ဖွံ့ဖြိုးရေးပါတီရဲ့လွှတ်တော်ကိုယ်စားလှယ်ဦးအောင်သိန်းလင်းကတော့ဒါဟာလူမျိုးရေးအရာရောနိုင်ငံရေးအရာရောတိုက်နေတဲ့တိုက်ပွဲမဟုတ်ဘူးလို့သူ့ရဲ့အမြင်ကိုအခုလိုရှင်းပြပါတယ
်ဒီစဉ်ကလေးကဒီအဖွဲ့တွေကကျွန်တော်တို့ငင်းငိုင်းကန်းကန်းထားရာနေပြီးတော့ဆုတ်ခွာသွားတဲ့အဖွဲ့တွေပေါ့ဗျာအရင်တော့ကအဲ့ဒီလောက်ကင်ဒေသမှာသူတို့ဖွဲ့တွေငင်းငိုင်းချမ်းချမ်းနဲ့နေခဲ့ကြရနေပြီးတော့မှအကြောင်းတစ်ခုကြောင့်ဆုတ်သွားတာပေါ့ကျွန်တော်လည်းအဲ့ဒီမှာကျွန်တော်တက်မှမှုဘွားတော့ကအဲ့ဒီဒေတာမှလည်းကျွန်တော်တာဝန်ယူပေးရပါတယ်အဲ့တော့ဒီနေ့ဖြစ်နေတဲ့တက်ပွဲတွေကတော့နိုင်ငံရေးရလည်းမဟုတ်ပါဘူးလူမျိုးရေးအမြင်ကျမလို့လည်းဖြစ်တာလည်းမဟုတ်ပါဘူးအဲ့လိုတော့ကျွန်တော်မြင်ပါတယ်ကျွန်တော်အမြင်ကတော့အဲ့ဒီဒေတာမှတော့ visual သိစရာကိုအရင်ကတည်းကတော်တော်များများရှိခဲ့တယ်ကျွန်တော်တို့တွေနဲ့ visual နဲ့အကြောင်းပြုပြီးတော့မှပကြကနာတက်ပြီးနဲ့တက်ပွဲဖြစ်တာကြီးဟိုမပြေမလဲဖြစ်တာကြီးရှိတယ်ဖြန်းစီရတယ် visual နဲ့ပတ်သက်ဖြန်းစီရတယ်လည်းညာရှိပါတယ်။ဒီနေရာမြို့စီဝါနဲ့ပတ်သက်လို့ဒီတော့မှာကျွန်တော်တို့နိုင်ငံမှာလုံးဝလက်မခံဘူး။မြို့စီဝါကိုတစ်စပါးလုံးဝလက်မခံဘူး။အဲ့ဒါကိုပြပြအောင်ကျွန်တော်တို့နိုင်ငံလုံးတိုင်းတိုင်းနဲ့လုပ်နေကြတယ်။အဲ့ဒီဟာကနေပြီးတော့အခြေခံပြီးတော့မှဖြစ်တယ်လို့တော့ကျွန်တော်ယူနေကြည့်ရပါမယ
်။အခုကိုကန့်ဒေတာမှာဖြစ်နေတဲ့တိုက်ပွဲတွေအပြင်ကချင်ပြည်နယ်အတွင်းမှာပြန်ပြီးတော့ဖြစ်နေတဲ့တိုက်ပွဲတွေကရောအပြည့်အဝငြိမ်းချမ်းရေးကိစ္စတွေကိုထိခိုက်တယ်လို့မြင်ပါသလား။ဒါပြင်လေဒီအဖွဲ့တွေကိုရောအစိုးရဘက်ကညှိနှိုင်းဆွေးနွေးပြီးအပြေရှာဖို့လမ်းစာမရှိနိုင်ဘူးလားဆိုရဲမိကုန်းကိုတော့ဥအောင်သိန်းလင်းက
ဖွဲ့ရပါမှာကြည့်ညှိနှိုင်းရှိကျွန်တော်တို့လုပ်ပြီးပါပြီကျွန်တော်ဆယ်နှစ်လောက်ညှိနှိုင်းရေးခန်းသားကိုလည်းလောက်ကင်မှာကြီးကြီးကျယ်ကျယ်လုပ်ခဲ့ပါတယ်အဲဒီတော့ကျွန်တော်တတ်မှတ်မှုအနေနဲ့တက်ခဲ့တယ်ပုံစံကြီးချင်းချင်းလိုလည်းလာပြီးတော့မှအဲဒီမှာညှိနှိုင်းရေးပတ်လေအခန်းသားကိုကျွန်တော်တို့လုပ်ခဲ့ပြီးပြီအဲဒီကနေမှအဲဒါမျိုးရေးဆေးဝါးကိုအကြောင်းပြုပြီးတော့မှဟိုပြည်သူရဲတွေကို၁၄ရက်ကိုစုခန်းထဲထည့်ပြီးတော့မှရဲဆက်ပြတ်တက်ပြီးတော့မှဆက်ပြေးသွားတာကြီးပါအဲတော့ညဉ့်ညဉ့်ကျွန်တော်တို့ကခေါ်ပြီးပြီသူကသူ့ဘက်ကခါဖောက်ပြက်ပြီးအဲတော့နောက်ထပ်တစ်ခါဖောက်ပြက်ရင်မဖောက်ပြက်ဘူးဆိုတာကျွန်တော်ဘယ်လိုလုပ်ပြောလို့ရအောင်အဲဒါတော့ကျွန်တော်အမြင်ပါပဲဒါကတော့ကျွန်တော်ဘေးရနေရှိတဲ့အမြင်ပေါ့ဗျာ
ဒါကတော့ကြက်ခိုင်ဖွံ့ဖြိုးရေးပါတီရဲ့လွှတ်တော်ကိုယ်စားလှယ်ဦးအောင်သိန်းလင်းပါရှင်နိုင်ငံမှာအပြည့်အဝငြိမ်းချမ်းပြီးတော့စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုကြီးတစ်ခုကိုထူထောင်နိုင်ဖို့ကြိုးပမ်းနေတဲ့အချိန်မှာဒီတိုက်ပွဲတွေကနေအဖြေကိုမရနိုင်ဘူးလို့နောက်ထပ်လွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဥပရှင်ကလည်းပြောပါတယ
်အတိမမပြုစီတော့တိုက်ပေါ်မင်းတို့လည်းတိုက်ရင်ငါတို့လည်းတိုက်မယ်ငါတို့တိုက်ရင်မင်းတို့ပြန်တိုက်ကြစီရဲအဲ့လိုကလေးစကားမျိုးနဲ့ပြောရမယ်အစဉ်လေးပဲဘာစီပြီးတိုက်တဲ့ဟာမတိုက်သေးခြင်းရင်မတိုက်တဲ့နိလန်ဒီကိုဓာရမှာပေါ့သူရဲ့အလုပ်ကိုတော့ကိုကနားမလဲတဲ့အတွက်ကြောင့်မှားရမှန်လေ ပါညာစီစီရောလည်းမွေးဖန်လို့ပါဘူးသို့တော့တကယ်လုံမယ်ဆိုလို့ရှိရင်ဒီစီရင်ဒီချက်ခိုင်ခိုင်မာမာတို့လူတယ်ဘူကြောင်ဆန်းတို့ခေတုံးကဘူကြောင်ဆန်းကိုတိုင်းရင်သားကြီးချင်းကြီးရဲ့ဆရာသူ့အလုပ်ကိုတိုင်းရင်သားကြီးကယုံလို့လူကိုပုံအပ်ခဲ့ကြတာပဲ
ဒါကတော့လက်ရှိကိုကန့်ဒေတာမှာဖြစ်နေတဲ့တိုက်ပွဲတွေအပေါ်မှာလွတ်တော်ကိုယ်စားလှယ်တချို့ရဲ့အမြင်နဲ့သုံးသပ်ချက်တွေပါအစိုးရစစ်တပ်နဲ့ကိုကန့်ဖွဲ့ရေးကြမှာပြီးခဲ့တဲ့ဖေဖော်ဝါရီလ9ရက်နေ့ကလေးကတိုက်ပွဲတွေစတင်ဖြစ်ပွားနေတာဖြစ်ပြီးဒီတိုက်ပွဲတွေအတွင်းမှာသေဆုံးသူတွေနဲ့အတူဒုက္ခသည်ထောင်ပေါင်းချီပြီးတော့လည်းထွက်ပြေးနေကြရတာဖြစ်ပါတယ်ဒီတိုက်ပွဲတွေကိုရပ်ဆိုင်းနိုင်ဖို့အတွက်တခြားတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြမှာလည်းညှိနှိုင်းဆွေးနွေးနေကြပြီးအစိုးရကတော့ကိုကန့်အဖွဲ့နဲ့ဆွေးနွေးဖို့အစီအစဉ်မရှိဘူးလို့တော့ပြောဆိုထားပါတယ်ရှင်